မြန်မာကျပ်ငွေတက်မိုးကျဆင်းသွားတဲ့အတွက်ထိုင်းမြန်မာနယ်စပ်မှာငွေကြေးရောင်းဝယ်တာလွှဲပြောင်းတဲ့လုပ်ငန်းတွေဟာဩဂတ်လ14ရက်နေ့ကစပြီးရပ်တန့်သွားခဲ့ပါတယ်။ကုန်တွေလည်းကျပ်ငွေတွေကိုမကန်ရဲတော့ပဲဘဏ်ငွေနဲ့လဲလှယ်တာတွေလှုပ်လာပါတယ်။ဒီသတင်းကိုတော့မအေးမှာပြပို့ထားပါတယ်ခင်ဗျာ။
ဒီအပိုင်းတွင်မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားတဲ့အတွက်ထိုင်းမြန်မာနယ်စပ်မှာကျပ်ငွေဘတ်ငွေရောင်းဝယ်မှုတွေကိုဘတ်ပေးကျပ်ယူကျပ်ပေးဘတ်ယူလုပ်နေတဲ့ငွေလွှဲလုပ်ငန်းတွေကိုရပ်တန့်သွားပါတယ်။ကုန်တယ်တွေကလည်းထိုင်းကုန်ပစ္စည်းဝယ်ယူဖို့အတွက်အခက်အခဲတွေကြုံတွေ့ခဲ့ရပါတယ်။မြန်မာကျပ်ငွေသသိန်းကိုထိုင်းဘတ်ငွေ900ဝန်းကျင်လောက်ထိကျရောက်သွားခဲ့တဲ့အတွက်မြန်မာကျပ်ငွေအရောင်းဝယ်လုပ်နေသူတွေကငွေလွှဲပြောင်းသူတွေကလုပ်ငန်းတွေရပ်တန့်သွားခဲ့တယ်ဆိုပြီးငွေလွှဲလုပ်ငန်းလုပ်ကင်နေသူတို့ကအခုလိုပြောပြပါဗျ။ဒ
ါပေမဲ့900ရောဒီတပုတ်ပုတ်ပြုတ်ကြသွားတော့ကလည်းအကြောင်းလည်းမခံတော့အဝယ်လည်းမခံတော့ဗျာ။အခုအကြောင်းဟိုကလည်းပြန်တက်လာပြန်တက်ပြန်တော့လည်းအကြောင်းလည်းမခံဘူး။မနေ့ကဆိုငွေရက်လွှဲရက်သွားတော့ဗျာ။ဟိုလွှဲလဲအလွယ်လွှဲတဲ့လူရောငွေအကြောင်းဝယ်တမားတွေလည်းလည်းရက်သွားတော့ဘယ်လိုပြောမလဲငွေရက်မကြီးတော့15မိနစ်ချာတစ်ခါရတယ်။ပြန်တက်လာမယ့်အခြေအနေကတော့အဲ့လောက်တော့ဟိုမဖြစ်ပါဘူး။ခဏတစ်ပြောက်ပဲဒီလောက်ပဲအများကြီးတော့မတက်တိုးမတက်နိုင်ပါဘူး။
မြန်မာကျပ်ငွေဈေးကအတော့ကိုထိုးကျသွားခဲ့တဲ့အတွက်ထိုင်းကုန်ပစ္စည်းတွေဝယ်ယူသူတွေလည်းအခက်အခဲတွေကြုံရပြီးထိုင်းကုန်စီတွေကိုမြန်မာဘက်တင်သွင်းတာတွေကိုလည်းရပ်တန့်သွားခဲ့တယ်ဆိုပြီး DHL ကုန်စီပစ္စည်းပို့ဆောင်တဲ့လုပ်ငန်းကတာဝန်ရှိသူတကူကအခုလိုပြောပါဗျာ။ထိုင
်းပစ္စည်းသွင်းတဲ့လူကြလို့ရှိရင်လည်းထိုင်းပစ္စည်းသွင်းတဲ့လူကြတော့သူကဝယ်ဈေးတဲ့အခါမှာဝယ်ဈေးတဲ့အခါမှာအဆင်မပြေတော့ဝယ်ဈေးတဲ့အခါမှာဘယ်လိုဖြစ်နေလို့ဝယ်ဈေးတဲ့အခါမှာဒီလိုမှအချင်းနဲ့ပို့ရတယ်အခုကတစ်ခုတော့ပဲရတော့တာပေါ့
အခုဆိုရင်ထိုင်းမြန်မာနယ်စပ်ကငွေလဲလုပ်ငန်းလုပ်ကင်နေသူတွေသာမကကရင်ပြည်နယ်မွန်ပြည်နယ်နယ်စပ်တွေကငွေလဲလုပ်ငန်းလုပ်ကင်နေသူတွေဟာမြန်မာကျပ်ငွေတွေကိုထိုင်းဘတ်ငွေတွေနဲ့လဲလှယ်တာတွေနဲ့လှုပ်လာကြတယ်လို့ဆိုပါတယ
်ငွေလဲတဲ့လူဝင်လဲတဲ့လူချစ်ပုံကြီးရောကွန်တယ်တွေနဲ့လဲတိုင်းနေတဲ့လူရှိတယ်အမအူရှင်လာရှင်လာဘာပဲဘာလို့ရှင်လဲဆိုအခုကမော်ဒယ်ယာဉ်တို့ခန္ဓာတို့မှာယောနီဆောင်သက်ကသူတို့ယောနီဆောင်သက်ကလူတွေဒီကောက်ကဲရွာတွေခိုင်းမှာလုံသွားလုံတဲ့လူတွေနဲ့နေများတဲ့ရွာဟိုသူကဘတ်ဒီပဲတိုင်တော့တယ်ချက်မတိုင်တော့ဘူ
းမြန်မာနိုင်ငံမှာငွေစက်ကူအစ်စ်တွေရိုက်နှိပ်ထုတ်ဝေမှုတွေအကြောင်းလဲငွေကြေးဖောင်းပွားမှုတွေဖြစ်လာပြီးကျပ်ငွေတန်ဖိုးတွေကျဆင်းသွားခဲ့ရတဲ့အကြောင်းရင်းတွေထဲမှာတစ်ချက်အဖြစ်ပါဝင်လာတယ်လို့လဲကုန်တယ်တွေကဆိုပါတယ်မြန်မာနိုင်ငံမှာကျပ်ငွေတွေကိုလက်ထဲမထားတော့ဘဲနိုင်ငံခြားငွေတွေကိုလိုက်လံစုဆောင်းတာတွေလည်းလုပ်နေကြပြီးမြန်မာကျပ်ငွေတန်ဖိုးကတော့ဒီအပိုင်းမှာပဲစူးစူးဝါးဝါကျဆင်းလာတာဖြစ်ပါတယ်ရှင်။